ကရင်ပြည်နယ်ကော့ကရိတ်မြို့တောင်ဘက်ကမိုင်ကုန်းကျေးရွာအတွင်းကိုစစ်ကောင်စီတပ်ကခလာရ69ကနေဖေဖော်ဝါရီလ18ရက်နေ့မနေ့ကလက်နက်ကြီးတွေနဲ့ပစ်တဲ့အတွက်ရွာသားတအူးတေဆုံးပြီးတအူးဒဏ်ရရှိသွားပါတယ်။ကော့ကရိတ်မြို့နယ်နဲ့ဖားပွန်မြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ KNU ရဲ့တပ်တွေနေ့စဉ်ဒီပါတိုက်ပွဲတွေဖြစ်ပါပြီးထွက်ပြေးတိမ်းရှောင်နေတဲ့ဒေသခံတွေလည်းဟိုကြီးစံထိမှန်တေဆုံးတာတွေရှိပါတယ်။အဲ့ဒီအကြောင်းထိုင်းချေဆိုင် VOA သတင်းတောက်မအေးမာကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေမကြာခဏရှိနေတယ်လို့စစ်ကောင်စီဘက်ကနယ်မြေရှင်းလင်းတဲ့အနေနဲ့တရညူထိမ့်ချောက်ရနယ်မြေထဲကကြေးရွာတွေကိုလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိနေတာပါ။ဖေဖော်ဝါရီလ18ရက်နေ့ကတော့စစ်ကောင်စီတပ်ရင်ခလာရ69ကနေပြစ်လိုက်တဲ့လက်နက်ကြီးကြောင့်ဒေသခံအမျိုးသမီးတအူးတေဆုံးကအမျိုးသားတအူးထိခိုက်ဒဏ်ရာရရှိသွားကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တအူးဖြစ်တဲ့ကိုစောမောင်ကပြောပြပါတယ်
။အာရှလမ်းပေါ်ဒီကော့ဂရိတ်စိုက်တုံကာလာမဘေးမှာရှိတဲ့ကမိုင်ကုန်းဆိုတာအဲ့ဒီရွာအဲ့ဒီရွာထက်တန်းကျောင်းကွဲအထိရှိတယ်ပေါ့နော်။ရွာကမိလဲရတဲ့ရွာအဲ့ဒီနေရာကအခုအဲ့မှာလက်နက်ကြီးကြတယ်လက်နက်ကြတော့ရွာသားတယောက်ဒီတော့အမေများပေါ့တယောက်စီပဲတယောက်တန်ရရတယ်။ဟောခလာရ69ဒီဥစ္စာနဲ့ဒီနေမီရှင်းရေးတက်ဖို့ပဲကော့ကရိတ်မှာထိုင်။အဲလက်နက်ကြီးကနေတိုင်းပြစ်တယ်ဆိုတော့သူတို့ကနေမီရှင်းလေးနဲ့ဆိုလို့ရှိရင်သူတို့မလာခင်အရင်ချိုးပြစ်တယ်။ဒီကျွန်တော်လှိုင်ဝါကော့ကရိတ်လှိုင်ဝါမှာရှိတဲ့အဲဒီဟိုအမြောက်တက်ကြည့်တယ်အမြောက်တက်အနေကူကံကုန်းလို့ခေါ်တယ်ဒီကူကံကုန်းကနေတော့လှမ်းလှမ်းပြစ်တယ်ပြန်နေတယ်မမနဲ့လှမ်းလှမ်းပြစ်တယ်ဒီလူလူတို့အိုးဝေးနေပါများဆိုတော့ဒါကိုချိန်ရမှာလေမချိန်ဘူးသူကကြားတဲ့နေရာရှိတဲ့နေရာကုန်ပြစ်ထည့်သွားတာပဲ
စစ်ပေးရှောက်သူတွေနေရပြန်လဲအခြေချနေထိုင်ဖို့ရွာထဲမှာပြန်လာနေတော့မှပဲလက်နက်ကြီးတွေထိမှန်ပြီးတေဆုံးသွားခဲ့တာဖြစ်ပါတယ်လက်နက်ကြီးတွေရွာထဲကိုကျခဲ့တာကြောင့်နေအိမ်မှာပဲအသက်48နှစ်အရွယ်နော်ဖုတင်ဆိုတဲ့အမျိုးသမီးတစ်ဦးတေဆုံးသွားခဲ့ပြီးခင်မောဖြစ်သူစောကျော်ဖော့ကတော့ပြင်းထန်တဲ့ဒဏ်ရာတွေရရှိခဲ့ပါတယ်စစ်ကောင်စီတပ်တွေက KNU တပ်မ6ထိန်းချုပ်ရာကော့ကရိတ်မြို့နယ်အတွင်းကနေမြေတွေကိုဝင်ရောက်လာတဲ့အတွက်အန်ဖကြီးရေကျော်ကြီးကမိုင်ကုန်းကျေးရွာတွေဘက်မှနေ့စဉ်ဒီပါနှစ်ဖက်တိုက်ပွဲတွေပြန်လည်ဖြစ်ပွားနေပါတယ် KNU တပ်မကထိန်းချုပ်ရာဖားပွန်ခရိုင်ဘက်မှာတော့ကရင်မျိုးသားလွတ်မြောက်ရေးတပ်မကနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်နေတာကြောင့်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြတဲ့ဒေသခံတို့ဒီအပိုင်းမှာပဲကြီးစံထိမှန်ပြီးတိတ်ဆုံးသွားတာရှိတယ်ဆိုပြီးဖားပေါ်မြို့ကတူကလည်းပြောပြပါတယ်
။လမ်းမှာလည်းပြည်နေနဲ့အမျိုးသမီးမျိုးအောင်တည်တယ်။တယောက်ပိုက်ပွင့်သွားတယ်။တယောက်တော့ထိုင်ရလည်းတည်သွားတယ်။ကလေးတယောက်ထိုင်ရရတယ်။ကြီးစံထိသွားတော့လား။ဆိုဆိုင်ကလေးကလည်းပြည်တဲ့ချိန်မှာအနောက်နေတကုံလိုက်ပြစ်တာလား။ဆက်ကဆက်ကမြို့နယ်မှာမြို့နယ်မှာအခုပြေးတာတနေ့တနေ့တရာကျော်900အဲ့လိုမျိုးတွေပြေးကြတယ်အများကြီးပဲမြို့နယ်မြို့လာတိုင်းရက်ကွက်တစ်ဆိုရှင်အိမ်ထဲမှာလူမရှိတလောက်ကလုံးထွက်ပြေးကုန်3ရက်လောက်3ရက်လောက်တော့ရှိပါပြီဝေစုဟောဒါမှဆိုရအဲ့လိုတိုက်ပွဲနေတာလူတွေမှာတနေ့တနေ့ညညဘက်ဆိုအញ្ញံပြင်းနေတယ်အဲ့ရကြတယ်အိမ်နေကလုံးချက်ပြိတ်ပြီးမှတမန်ထွက်ပြေးကြမိသားစုလိုက်ပဲတစ်သေးသေးတစ်သေးသေးအများကြီးရက်ကွက်တစ်ပတ်တစ်သေးသေးအများကြီးပဲလေအကလုံးပြေးကုန်ကြပြီဖပုန်နဲ့ကတဲ့ UR တွေအားလုံးလည်းထွက်ပြေးကြတယ်
ကျင်းယူတက်မှာအတီးတီးမှာစစ်ကောင်စီတက်တည်နဲ့တိုက်ပွဲတွေဖြစ်နေတဲ့အတွက်စစ်ပေးဆောင်ဒုက္ခသည်အသစ်9000လောက်ထပ်ပြီးတော့ထွက်ပြေးတိမ်းရှောင်နေကြကြောင်း KNU ကလည်းမကြသေးခင်ကသတင်းထုတ်ပြန်ထားပါတယ်ရှင်။